ကမ္ဘာတော်မှာ COVID-19 ကရောဂါဆက်လက်ကူးစက်ပြန့်နှံ့နေတာနဲ့အတူထပ်ပြီးတော့တွေးလာရတဲ့ဗီဇာပြောင်း COVID ပိုးသစ်တွေအကြောင်းသိရှိအောင်လို့ American ပြည်ထောင်စုကဆောင်ရွက်နေပါတယ်။အဲ့ဒီဗီဇာပြောင်း COVID ရောဂါပိုးသစ်တွေအပေါ် COVID ကာကွယ်ဆေးတွေနဲ့ကုထုံးတွေရဲ့တက်ရောက်မှုကိုလေ့လာနေတယ်လို့ American ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC အကြီးအကဲ Dr. Rochelle Walensky ကပြောပါတယ်။စောင့်ကြည့်မှုဘိုင်းမှာရောရောဂါပိုးဗီဇာဘလို့ပြောင်းလဲတဲ့လဲဆိုရဲလေးလာမှုဘိုင်းမှာပါတိုးမြင့်ဆောင်ရွက်နေတယ်လို့သူကပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာကိုဗစ်ရောဂါအတည်ပြုလို့နာသန်း100နီးပါးသေဆုံးသူ2သန်းကျော်ရှိနေပါတယ်။ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ်တွေကိုအမိထိန်းချုပ်နိုင်အောင်လုပ်ရမယ့်အခြေအနေဖြစ်နေတယ်လို့ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်အဖြစ်သမ္မတဂျိုးဘိုက်တန်ရွေးချယ်ထားတဲ့ Evek Mathi ကလည်းပြောပါတယ်။ဗြိတိန်နိုင်ငံမှာစတင်တွေးခဲ့တဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်ဟာအရင်ကတွက်ဆထားတာထက်ကိုလူတွေပို့ပြီးတော့အသေးအပြောက်များစီနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။အဲ့ဒီပိုးသစ်တွေကိုလက်ရှိကိုဗစ်ကာကွယ်ဆေးတွေနဲ့ကာကွယ်နိုင်တယ်လို့ယုံကြည်ထားကြတာပါ။ဒါပေမဲ့တောင်အာဖရိကနိုင်ငံမှာတွေ့ရှိတဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်ကတော့ပို့ပြီးတော့ကူးစက်လွယ်တယ်လို့လက်ရှိရှိနေတဲ့ကိုဗစ်ကာကွယ်ဆေးတွေနဲ့သိပ္ပံပညာရှင်တွေကပြောပါတယ်ရှင်။